Welcome to the Voice of America in Burmese.
Mingla Shire Nyan Nige Ma Thora Shini Danita Amo Ban Pija Wai La Kamiya. VOA American Dayan Thong Sakho Na Khunne October La Sakho Ye Chathawari Ni Nyan Nige Season Ego Nyuma Sanro Jai Nyan Ni Chow Nai Goya Ni Kuna Nai Di Washington DC Muro Gani Lainu Mita Sachow Sakho Nasang Haru Ani Dayai Tien Sandi Wabi.
ကျွန်တော်အလွန်ပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့စပိန်ဆိုရကဆွေးနွေးညှိနှိုင်းမှုတွေမဟုတ်ပဲကတလုညတိသားရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပဲဖြစ်ဖို့ဆက်လက်ချင်းချောင်းနေမယ်ဆိုရင်တော့ဒီသဏ္ဍာန်လွတ်တော်မှာကွာထွက်ရေးအတွက်မဲခွဲဆုံးဖြတ်မှာဖြစ်တဲ့အကြောင်းကတလုညကောင်းဆောင်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မှာလူခွင့်ရေးချုပ်ဖောက်မှုတ ှိလာနေပါတယ်
ဒီလိုလိုဘလူးပါတကယ်လို့မရှိအောင်ပြောပါခင်ဗျာဒီရောက်ကတော့ကြာကြာရတာပါဗျာကျန်တာတော့ကျွန်တော်ဒီကောင်ဘာမှဟိုဘလူးပါတကယ်ဘာမှတော့ရှိရှိပါဘူး
ဒီအကြောင်းနဲ့အတူဒီဘင်္ဂလားဒေ့ရှ်နယ်ဇက်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးအမေရိကန်အစိုးရကိုဘယ်သူတွေကတိုက်တွန်းနေကြသလဲဆိုတာကိုပါတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ဂီထိုက်တို့ကပြောပြပေးပါအောင်ဗျာ
စပိန်အစိုးရကဆွေးနွေးညှိနှိုင်းမှုတွေမလုပ်ဘဲကတလွန်းညာဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်ဖို့ဆက်လက်ချင်းကြောင်နေမယ်ဆိုရင်ဒေသနာလွှတ်တော်မှခွဲထွက်ရေးအတွက်မဲခွဲဆုံးဖြတ်မှာဖြစ်ကြောင်းကတလွန်းညာခေါင်းဆောင်ကာလစ်ပူချ်တမွန်ကဒီကနေ့ပဲပြောလိုက်ပါတယ်စပိန်ဝန်ကြီးချုပ်မာရီယိုနိုရခွိုင်းကတော့ကတလွန်းညာဒေသမှာဒီလဇမ်ကကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲအပြီးတိကျလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကြေညာခြင်းရှိမရှိဒီကနေ့ကြာသပတေးနေ့နောက်ဆုံးထပ်ပြီးရှင်းရှင်းလင်းလင်းပြောဆိုဖို့ကတလွန်းညာခေါင်းဆောင်ကိုပြောဆိုထားပါကတလွန်းညာခေါင်းဆောင်ကတော့တမိုင်းဝင်လွတ်လပ်ရေးတရားဖြစ်နေပြီးခဲ့တဲ့သတင်းပတ်ထက်မှာပဲကြေညာထားခဲ့ပေမဲ့စပိန်ဆူရနဲ့ဆစ်ဆက်ညှိနှိုင်းလိုတဲ့အတွက်တရားဝင်ကောင်တယ်ဖော်မဲ့လုပ်ငန်းစဉ်တွေကိုဆိုင်းငံ့ထားမှာဖြစ်ကြောင်းပြောဆိုထားပါတယ်။တမိုင်းရဲ့ကုံဆုံးမဲ့ဒီကနေ့မှာပဲရည်တည်ချက်နဲ့ပတ်သက်လို့စာဆောင်ကိုလည်းထပ်မံပေးပို့ခဲ့ပါတယ်။စပိန်ဝန်ကြီးချုပ်ယုံကတော့အစိုးရကကိုပိုင်အုပ်ချုပ်ခွင့်ကိုပြန်လည်ရုပ်သိမ်းနိုင်တဲ့ခြေခံဥပဒေပါပြဋ္ဌာန်းချက်အပိုက်155ကိုကျင့်သုံးဖို့အစိုးရအဖွဲ့ထူးစည်းဝေးကိုစနေနေ့မှာခေါ်ယူထားတဲ့အကြောင်းတုံ့ပြန်ခဲ့တာပါ။အော်တိုဗလာတီယန်ကကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲမှာတော့ကတလွန်းညာမဲဆန္ဒရှင်တွေကတိကျလွတ်လပ်တဲ့နိုင်ငံတကာအဖြစ်ခွတ်ထွက်ရေးကိုထောက်ခံထားကြပါတယ်ဆန္ဒခံယူပွဲမှာတော့မဲပေးပြန်ငွင့်ရှိသူတော့မပြည့်တပြည့်လောက်ကမဲပေးခဲ့ကြပြီးစန့်ကျင်သူတွေကလည်းမဲမပေးပဲကန့်ကွက်ခဲ့ကြတာပါစပိန်ဘိုဟိုဆိုရကတော့လူမှုဆန္ဒခံယူပွဲဟာတရားဝင်မှုမရှိဘူးဆိုပြီးကြေညာထားပါတယ
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်စခန်းတစ်ခုကိုတာလီဘန်တပုန်တွေဒီကနေ့ဝင်ရောက်စီးနင်းတိုက်ခိုက်ရာမှာစစ်သား43ယောက်ထဏ်မင်းကြဆုံးခဲ့တဲ့အကြောင်းအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ကန်ဒါဟာမြို့ကစစ်စခန်းမှာမနေ့အစောပိုင်းတိုက်ခတ်မှုကြောင့်စစ်သား5ဦးဒဏ်ရာရရှိခဲ့ပြီး6ယောက်ကတော့ပျောက်ဆုံးနေပါတယ်။စီးနင်းတိုက်ခိုက်ခဲ့တဲ့တာလီဘန်တွေတဲက10ဦးသေဆုံးကြောင်းလဲအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့တဲ့တာလီဘန်တွေရဲ့ထုတ်ပြန်ချက်မှာတော့အာဖဂန်စစ်သား60တေဆုံးကြောင်းဖော်ပြခဲ့တာပါစီးနင်းတိုက်ခိုက်မှုကိုတော့အသေးခံကားပုံခွဲတိုက်ခိုက်မှုနဲ့စတင်ခဲ့ပြီးနောက်ပိုင်းမှာစစ်စခန်းကိုတနတ်သမားတွေကပြစ်ခတ်ဝင်ရောက်ခဲ့ကြတာဖြစ်ပါတယ်တာလီဘန်တွေဥဆောင်တဲ့အလားတူတိုက်ခိုက်မှုတွေထဲမှာအခုနောက်ဆုံးစစ်စခန်းကိုစီးနင်းတိုက်ခိုက်မှုဟာဒီသတင်းပါအတွင်းတတိယအကြိမ်လည်းဖြစ်ပါတယ်အင်ကာနေမှာဒုံးကလည်းနိုင်ငံအရှေ့ပိုင်းကာဒက်စ်မြို့ကရဲတင်တန်းကြောင်ကိုစီးနင်းတိုက်ခိုက်မှုမှာလူ52ယောက်ထဏ်မင်းတေဆုံးခဲ့ရပြီးတရက်ထဲမှာပဲတောင်ပိုင်းဂန်ဇနီမြို့မှာလည်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ
်။ပါကစ္စတန်နိုင်ငံမှာလူတွေထိခိုက်ဒေဆုံးခဲ့ရတဲ့တိုက်ခိုက်မှုတော်တော်များများအတွက်တာဝန်ရှိသူဖြစ်ယုံကြည်ထားကြတဲ့ပါကစ္စတန်တာလီဘန်ထိပ်တန်းခေါင်းဆောင်တူဖြစ်သူဦးမာမန်ဆူဟာတေဆုံးတဲ့အကြောင်းတာရစ်အီတာလီဘန် TTP အဖွဲ့ကပေါ်ဒူးနေမှာတီးပြပြောဆိုလိုက်ပါတယ်။မဆူဟာကလေးများစုပါဝင်လူပေါင်း140ကျော်သေဆုံးခဲ့ရတဲ့2014ခုနှစ်ကပက်ရှွာမြို့စစ်တပ်ပိုင်ကျောင်းကတိုက်ခိုက်မှုကိုကြိုးကန်စီစဉ်ခဲ့သူတူဖြစ်နေလဲယူဆထားကြတာပါပါကစ္စတန်မီဒီယာတွေကိုအီးမေးလ်နဲ့ပေးပို့ခဲ့တဲ့ပါကစ္စတန်တာလီဘန်အဖွဲ့ရဲ့ကြေညာချက်မှာတော့မဆူဟာသေဆုံးကြောင်းအတည်ပြုထားတယ်လို့သူ့နေရာမှာအူစမန်မဆူဟာဟာဖီဆူလာကိုအစားထိုးတာဝန်ပေးထားပြီးဒါရာအဒမ်ခဲလ်နဲ့ပက်ရှွာဒေသတွေရဲ့တမူးဖြစ်တာဝန်ယူမှာဖြစ်ကြောင်းဖော်ပြထားပါတယ်မဆူဟာဘလို့ချင်းနေကြောင့်တည်ဆုံးခဲ့ရတယ်ဆိုတော့ကိုကြီးညာချက်မှာဖော်ပြမထားပေမဲ့ ပါကစ္စတန်မီဒီယာတွေမှာတော့အမေရိကန်ရဲ့ဝေထင်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်သေဆုံးခဲ့တာဖြစ်ကြောင်းပြောဆိုနေကြတာပါ။မချသေးခင်သတင်းပတ်တွေအတွင်းအာဖဂန်နဲ့ပါကစ္စတန်နယ်စပ်ဒေသတွေမှာစစ်သွေးကြွတွေကိုပြင်းထန်ထားပြီးဒရုန်းယာဉ်တွေနဲ့နှစ်ချိန်တိုက်ခိုက်ခဲ့ရမှာမန်ဆူဟာပါဝင်စစ်သွေးကြွ32ယောက်သေဆုံးခဲ့ကြောင်းလည်းသတင်းတွေမှာဖော်ပြနေပါတယ်။နောက်ဆုံးအခြေအနေနဲ့ပတ်သက်လို့အမေရိကန်ပင်တဂွန်စစ်ထောင်လိုက်ချုပ်ကတော့ဒဇုံတရာမှတ်ချက်ပေးတာမရှိသေးပါဘူး။ပါကစ္စတန်ပြည်ရဲ့ဝန်ကြီးတယ်လီချာဒရီကတော့မန်ဆူဟာတည်ဆုံကြောင်းတည်ပြုခဲ့ပြီးပါကစ္စတန်တာလီဘန်ချမ်းဖက်အဖွဲ့ပေါ်အောင်မြင်မှုတရဖြစ်နေတယ်ပြောဆိုခဲ့တာပါ
စစ်သွေးကြွားတွေလက်ကဒီသတင်းဖတ်အစောပိုင်းပြန်လည်လွတ်မြောက်လာတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့မှာအစိုးရတပ်ဖွဲ့တွေလက်ချက်နဲ့ထိတ်တန့် IS စစ်သွေးကြွားတို့တည်ဆုံခဲ့တယ်လို့ယုံကြည်ရကြောင်းဖိလစ်ပိုင်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒီနေ့လာနေတဲ့အစောပိုင်းကပြန်လည်ပြစ်ခတ်မှုတွေအတွင်းတီဆုံးသူစစ်သွေးကြ20လောက်မှာမလေးရှားနိုင်ငံဘွားမာမုတ်အာမက်ပါဝင်တယ်လို့ယူဆနေကြတာပါတိုက်ခိုက်မှုတွေအတွင်းကဲတင်နိုင်ခဲ့တဲ့ဒဇာကန်နှစ်ဦးရဲ့ပြောဆိုချက်တွေအရစစ်သွေးကြခေါင်းဆောင်တီဆုံးတယ်လို့ယုံကြည်ရကြောင်းစစ်တပ်ပြောခွင့်ရကပြောပါတယ်ဒါပေမဲ့လည်းအလောင်းကိုတွေ့ရှိပြီး DNA မျိုးဗီဇနဲ့တိုက်ဆိုင်စစ်ဆေးပြီးမှသာတီဆုံးကြောင်တရားဝင်အတည်ပြုနိုင်မှာပါတည်ဆုံးတယ်လို့ယူဆထားတဲ့ထိတ်တန့်စစ်သွေးကြခေါင်းဆောင်ဟာအရှိတောင်အရှဒေတာက IS အစွန်းရောက်အဖွဲ့ခေါင်းဆောင် Isnilo Habilon နဲ့နှိစက်မှုရှိသူတဦးလည်းဖြစ်ပါတယ်စစ်သွေးကြခေါင်းဆောင် Habilon ကတော့ဖိလစ်ပိုင်စစ်တပ်ရဲ့အထူးစစ်ဆင်ရေးတွေအတွင်းဒီသတင်းပတ်ထဲမှာပဲအစ်မြင့်ခေါင်းဆောင်နောက်တူဖြစ်တဲ့ Omar Khayyam Mordin နဲ့အတူတည်ဆုံးခဲ့တာပါတည်ဆုံးသွားပြီလို့ဆိုနေတဲ့အမက်ဟာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်အများစုနေထိုင်ရာမင်တနာအိုကျွန်းပေါ်ကလူရေ2,000လောက်ရှိတဲ့မာရာဝီမြို့ကိုစီးနှင်းတိုက်ခိုက်မှုအတွေ့ငွေချင်းနဲ့တိုက်ခိုက်ရေးသမားတွေကိုပို့ဆောင်ရမှာတာဝန်ယူခဲ့တယ်လို့ယုံကြည်ထားကြပါတယ်ရှင
် View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ 9:00 နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားတန်ခတ်ရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်မြန်မာစစ်ကောင်းဆောင်တွေပေါ်ပြည်ဝင်ခွင့်တားမြစ်တာလို့တန်ခတ်မှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကိုအောက်လွှတ်တော်အမတ်40ကျော်ကလက်မှတ်ရေးထိုးတိုက်တွန်းခဲ့ကြကြောင်းရိုက်တာသတင်းမှာဖော်ပြထားတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်တိုဘာ25ရက်နေ့ကလူညွန့်ကစ်စကန်30လောက်ကိုစီးနှင်းတိုက်ခတ်ခဲ့တဲ့ ARSA ဆွေရအုပ်စုကိုရှင်းလင်းတဲ့စစ်ဆင်ရေးတွေမှာမြန်မာလူညွန့်တပ်ဖွဲ့တွေလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်9000ကျော်ထွက်ပြေးရတဲ့အထိဖြစ်ခဲ့ကြကြောင်းအမေရိကန်အပါအဝင်နိုင်ငံတကာကဆွဆွဲထားကြပါတယ်။မနေ့ကအမေရိကန်နိုင်ငံခြားရေးဝန်ကြီးထံပေးပို့တဲ့ Republican နဲ့ Democrat အောက်လွှတ်တော်အမတ်တွေရဲ့စာထဲမှာတော့မြန်မာစစ်တပ်နဲ့လူခွင့်ရေးချုပ်ဖောက်သူတွေပေါ်လိုအပ်တယ်လို့အရေးယူဖို့လိုအပ်ကြောင်းတိုက်တွန်းထားတာပါ။နိုင်ငံရေးဝန်ကြီးတီလာဆန်ကတော့ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်ဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းကာစားမြန်မာနိုင်ငံမှာစစ်ကောင်းဆောင်နေနေနဲ့ဘယ်လမ်းကြောင်းကိုလိုက်မလဲဆိုတော့ရွေးချယ်ရမယ့်အချိန်ဖြစ်ကြောင်းလည်းဝါရှင်တန်မှာကျင်းပခဲ့တဲ့မဟာဗျူဟာနယ်နိုင်ငံတကာလေ့လာရေးဌာန CSIS ကနှိနှောဖလှယ်ပွဲအတွင်းဝန်ကြီးတီလာဆန်ပြောဆိုခဲ့တာပါမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်ဆေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်းဦးဆောင်တဲ့စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ပြောကြားခဲ့တဲ့အရေးပါတဲ့နိုင်ငံခြားရေးမူဝါဒဆန်ရရှာရှာပါပါမိန့်ခွန်းမှာတော့အင်ဒိုပစိဖိတ်ဒေသတွင်တရုတ်ကိုထိန်းညှိနှိုင်းရေးအတွက်အိန္ဒိယနဲ့ဆက်ဆံရေးတိုးချဲ့မဲ့သမ္မတထရန့်အစိုးရရဲ့တောင်အာရှရေးရာမူဝါဒကိုအဓိကထားပြောဆိုသွားပါတယ်။ဝါရှင်တန် DC ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနမှမိန့်ခွန်းပြောတာမှာနိုင်ငံခြားရေးဝန်ကြီးကနောက်နှစ်ပေါင်းတရာအတွင်းအမေရိကန်အိန္ဒိယဆက်ဆံရေးကိုမျှော်မှန်းပြောဆိုခဲ့ပါတယ်။ဒီမိုကရေစီနိုင်ငံကြီးနှစ်ခုအတွက်အကျိုးရှိစေရုံနဲ့မဟုတ်ဘဲငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုရှေ့ရှုပြီးတခြားအချုပ်အခြာအာဏာပိုင်နိုင်ငံတွေပါပူးပေါင်းဆောင်ရွက်ရေးအတွက်အမေရိကန်နဲ့အိန္ဒိယတို့ရည်မှန်းချက်ကြီးကြီးပူးပေါင်းဆောင်ရွက်မှုကိုတည်ဆောက်ဖို့အရင်သမ္မတတွေလက်ထက်ကထက်ပိုပြီးတော့ဆောင်ရွက်ဖို့သမ္မတထရန့်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့နှစ်ဦးစလုံးကအခိုင်အမာပိုက်ဖြတ်ထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါအမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံတို့ကကမ္ဘာတစ်ဖက်တစ်ချက်စီကငြိမ်းချမ်းရေးရဲ့အထင်အကွက်တွေဖြစ်တယ်လို့လည်းဝန်ကြီးကပြောဆိုသွားပါတယ်ရှင်
နော်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့တိုဂိုနိုင်ငံမှာသမ္မတဖော့နက်စင်ဘေးအုပ်ချုပ်မှုဆုံးသတ်ဖို့တောင်းဆိုဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားအတိတ်ရုံဖြစ်ပွားရာကလူလေးဦးထက်မနည်းသေဆုံးသွားပါတယ်။မြို့တော်လုံးကဆန္ဒပြပွဲတွေအတွင်းပြစ်ခတ်မှုကြောင့်အရသာတူးသေဆုံးခဲ့ပြီးမြို့တော်ရဲ့မြောက်ဘက်ကီလိုမီတာ300လောက်အကွာမှာရှိတဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စကိုဒဲမှာ3ဦးသေဆုံးကြောင်းလုံခြုံရေးအဝန်ကြီးဘုံမူကြီးဓမ္မဟက်ကကမနေ့တုန်းကပဲပြောဆိုလိုက်တာပါ။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာဆိုရဆုံဘုံခွဲတိုက်ခိုက်မှုတန်ခံခဲ့ရသူတွေအတွက်ထောင်နဲ့ချီတဲ့ပြည်သူတွေချီတက်ပွဲမှာဆိုမာလီသမ္မတကအယ်ရှာဘတ်စစ်သွေးကြောအဖွဲ့ကိုတိုးမြှင့်ချေမှုန်းဖို့ကတိပြုလိုက်ပါတယ်။မနေ့ဗုဒ္ဓဟူးနေ့ကတောင်းနဲ့ချီတဲ့ပြည်သူတွေမြို့တော်မိုဂါဒီရှုမှာချီတက်ခဲ့ကြပြီးလူ300နီးပါးသေဆုံး400ကျော်ဒဏ်ရာရခဲ့တဲ့ဖောက်ခွဲတိုက်ခိုက်မှုကြီးရဲ့လက်သေးကိုရှုတ်ချခဲ့ကြတာပါ။တိုက်ခိုက်မှုရဲ့လက်သေးအဖြစ်အယ်ရှာဘတ်စစ်သွေးကြောအဖွဲ့ကိုအစိုးရကပြစ်တင်ထားပါတယ်။ပြီးခဲ့တဲ့စနေနေ့ကုန်တင်ကားပုံပောက်ကွဲမှုအတွင်းသေဆုံးဒဏ်ရာရသူတွေအတွက်တက်ရောက်ဆုတောင်းခဲ့ကြသူတွေကိုသမ္မတကမိန့်ခွန်းပြောတာမှာလဲအယ်ရှာဘတ်စစ်သွေးကြောအဖွဲ့ကိုချေမှုန်းဖို့မိဖမဲ့ကလေးတွေအတွက်စင်တာတစ်ခုတည်ဆောက်ဖို့အမေရိကန်ဒေါ်လာ14သန်းသုံးဆွဲမယ်လို့ထည့်သွင်းပြောဆိုသွားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ bambies.voanews.com ကနေကျွန်တော်တို့တင်ဆက်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တပုတ်နဲ့စတင်ညင်ပါတယ်။မွေးရစေးတွေနဲ့အတူလက်နက်တွေပါဖမ်းမိထားတဲ့ Ace Company ပိုင်ရှင်အပါဝင်၄ဦးကိုနိုင်ငံတော်လုံခြုံရေးနဲ့သက်ဆိုင်တဲ့ဥပဒေတွေနဲ့ထပ်မံအမှုဖွင့်လိုက်ပါတယ်။နောက်ထပ်ပုံမှန်၃ခုနဲ့အမှုထပ်ဖွင့်လိုက်တာဖြစ်ပြီးအမှုစစ်ဆေးမှုအသေးစိတ်ကိုအာဏာပိုင်တွေဘက်ကအခုချိန်ထိထုတ်ပြန်ပေးတာမျိုးမရှိသေးပါဘူး။နိုင်ငံရေးသုံးသပ်သူတွေနဲ့ဥပဒေပညာရှင်တွေကတော့နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့အားအနေချက်တွေရှိနေကြောင်းထောက်ပြကြပြီးထိထိရောက်ရောက်ကင်တွယ်တင့်တယ်လို့ပြောပါရယ် VOA သတင်းတော့မိခါကသတင်းပေးပို့ထားတာပ
ါ။နိုင်ငံတော်လုံခြုံရေးတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့များနဲ့ထင်းအောင်ထင်းမဖြစ်စေတဲ့လုံခြုံရေးဝတ်စုံများလက်ဝဲထားရှိမှုသက်ဆိုင်ရာအစိုးရဌာနတွေရဲ့အမှတ်တရစိတ်တုံးတွေကိုလက်ဝဲထားရှိမှုနဲ့မော်တော်ယာဉ်တွေမှာနိုင်ငံတော်လုံခြုံရေးဆိုင်ရာအသုံးအနှုန်းတွေကိုခွင့်ပြုချက်မရှိဘဲတက်ဆင်ထားမှုတွေနဲ့ဆက်ဆက်ပြီးထပ်မံအမှုဖွင့်အရေးယူလိုက်တာဖြစ်ပါတယ်။ AC ကုမ္ပဏီဥက္ကဋ္ဌဖြိုးကိုကိုတင်ဆန်းအနေပြီးတော့ FC ဘောလုံးအသင်းမန်နေဂျာဖြိုးဖို့ဘူနဲ့ AC ဟိုတယ်ဝန်ထမ်းစိုးမြင့်ကျော် AC ဟိုတယ်ဇဝဲတို့ချမ်းငိမ့်အောင်စတဲ့၄ဦးတို့ကို1923ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေပုံမှ6တက်ကငပို့ဝုံသွင်းကုန်ဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69တို့နဲ့ထပ်မံအမှုဖွင့်ထားတယ်လို့ပြည်ထောင်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဘန်းမျိုးမှရဲစခန်း၊အေလာမျိုးမှရဲစခန်းနဲ့ဒက္ခိဏတီရီမျိုးမှရဲစခန်းစတဲ့နေရာတွေမှာထတ်တိုးဥပဒေပုံမှ3ခုနဲ့အမှုဖွင့်ထားတာဖြစ်ပါတယ်။အမှုဖြစ်စဉ်မှာဖြိုးကိုကိုတင်ဆန်းတဲ့ပတ်သက်တဲ့နေရာတွေကနေတနက်အတူအရှိစုစုပေါင်းအလက်20ကျော်သိမ်းဆည်းရမိထားပြီးဒီမှုနဲ့ပတ်သက်တဲ့လူပုဂ္ဂိုလ်12ဦးကိုလည်းဖမ်းဆီးစစ်ဆေးလျက်ရှိပါတယ်။ဒီလိုဖမ်းဆီးစစ်ဆေးမှုပိုင်းနဲ့ပတ်သက်ပြီးနိုင်ငံရေးလှိလာသူတွေနဲ့ဥပဒေစိုးမိုးရေးလိုလားသူတွေကတော့လုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေဘက်ကအရေးယူမှုပိုင်းကိုမေးခွန်းထုတ်လာတာတွေရှိနေပါတယ်။မြန်မာနိုင်ငံရေးလှိလာတုံးသက်သူဒေါက်တာရန်မျိုးသိန်းကတော့ဒီမှုမှာပါဝင်ပတ်သက်သူတိုင်းကိုကြောသားရင်သားမခွဲခြားပဲစုံစမ်းစစ်ဆေးဖော်ထုတ်အရေးယူပေးဖို့တောင်းဆိုလိုက်ပါတယ
်။ဟိုကျွန်တော်လှိလာမိသလောက်တော့ဟာမြန်မာနိုင်ငံမှာလည်းပဲဒီ online ပေါ်မှာရေးသားချက်တွေနော် online ပေါ်ကပို့စင်နဲ့ပတ်သက်ပြီးတော့ဆောင်ချီဖို့နော်ဒီ cyber နဲ့ပတ်သက်တဲ့ cyber police sponsor မျိုးဖွဲ့စည်းထားတယ်လို့လည်းသိရတယ်နော်လက်ရှိလက်တော်ဖြစ်စင်မှာဒီလိုဒီ cyber police အပိုင်းကနော်ရောရဲမှုဟိုတာဝန်လင်ဟင်းမှုတွေကိုပြနေတယ်လို့မြင်တယ်နော်တိုင်းပြည်မှာနော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအပိုင်းမှာနော်ကြီးကြီးမားမားဟာခွက်ရှိနေတယ်ဆိုတာကိုပြနေတယ်အဲ့ဒီအတွက်ကြောင့်မလို့နော်ဒီလိုဖြစ်စဉ်မျိုးတွေကိုနော်တရားဥပဒေနဲ့အညီနော်ကြောသားရင်သားမခွဲခြားဘဲနဲ့နော်ထိထိရောက်ရောက်အရေးယူနိုင်မှုလိုအပ်တယ်လို့မြင်တယ်။နောက်အလားတူနော်ဖြစ်ရမျိုးတွေကိုလည်းပဲနော်လုံခြုံရေးတပ်ဖွဲ့ဝင်တွေနော်တရားဥပဒေထိန်းသိမ်းတဲ့အဖွဲ့ဝင်တွေအနေနဲ့နော်ကြည်ကြည်ပြန့်ပြန့်စုံစမ်းစစ်ဆေးပြီးတော့ပေါ်ထုတ်အရေးယူတားဆီးနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။
တရားလွှတ်တော်ရှေ့နေတဦးဖြစ်တဲ့ဥမ္မာမောင်ဝင်းကတော့စုံစမ်းစစ်ဆေးမှုနဲ့အညီထိရောက်နိုင်မဲ့ဟန်တားနိုင်မဲ့ဥပဒေပုံမှားတွေနဲ့အရေးယူပေးဖို့လိုအပ်နေသေးတယ်လို့အခုလိုပြောသွားပါဗျ။ဟိ
ုအမြင်နဲ့ကတင်တဲ့ဓာတ်ပုံတွေပေါ့နော်။ဟိုဓာတ်ပုံတွေတွေ့တဲ့အချိန်မှာပေါ့နော်။ဒီဓာတ်ပုံတွေအပေါ်မှာ ဟိုအေးအေးယူတက်ပါတယ်ဟုတ်ပါတယ်လို့လဲဆိုတော့ဒါရီကတကယ်လက်နဲ့အစ်စ်တီလားဓာမွင်လားအတုတွေလားဟိုအဲ့ဒီကလေးကိုကပထမဆုံးကြီးဟိုစုံစမ်းမှုတွေခြေလာမှုတွေလုပ်တက်ပါတယ်ဟိုတမန်တက်ထားတဲ့ပုံမှန်လောက်နဲ့တော့မလုံလောက်ပါဘူးအဲ့တော့စုံစမ်းစစ်ဆေးတဲ့အပေါ်မှာမူတည်ပြီးတော့ဒါသူဘယ်လိုအကျံစီမျိုးတွေရှိတယ်ဘယ်လိုရည်ရွယ်ချက်တွေရှိတယ်ဆိုတဲ့ခါလေးအခုလည်းပဲနိုင်ငံတော်လူမျိုးရေးနဲ့ဆိုင်တဲ့တထညက်ဒီဥပဒေတွေရှိပါတယ်။နောက်ရသကြီးဥပဒေတွေရှိပါတယ်။အဲ့တော့ဒီလိုဒီလောက်ပုံမှန်လေးနဲ့တော့ဒီစုံစမ်းစစ်ဆေးမှုပေါ်ပေါက်ချက်အရာပေါ့နော်။ဆက်လက်ပြီးတော့ဟိုသူဆီယော်နီတဲ့ပေါ့နော်။ထီရောက်ဟန်တာလောက်တဲ့ပုံမှန်တွေတော့တတ်ဖို့လိုမယ်လို့ဖြစ်ပါတယ
်။လက်ရှိမှာတော့ဖြုတ်ကုတ်ကိုတင်ဆက်ပါဝင်လေးဦးကိုမူရင့်မှုအပါဝင်အမှုပေါင်း6ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ရှင်။
ဒီရွေးသတင်းတော်မိခရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်ခင်ဗျာဒီကနေ့မနေ့အစောပိုင်းကကန်တော်ကြီးပတ်လန်းမှာရှိတဲ့ကန်တော်ကြီးပဲလစ်ဟိုတယ်မီးလောင်ကျွမ်းခဲ့တာကြောင့်နိုင်ငံသားသူတူဒဏ်ရာရရှိခဲ့ပြီးတေဆုံးသူ2ဦးထိရှိလာပါတယ်မီးစတင်လောင်ကျွမ်းတဲ့အကြောင်းရင်းနဲ့ဆုံးရှုံးမှုတန်ဖိုးကိုအခုချိန်ထိစစ်ဆေးနေသေးပဲလို့တောင်ဝန်ရှိသူတွေနဲ့အာဏာပိုင်တွေကပြောပါတယ်ဒီအကြောင်းကိုစောင့်ကြည့်သတင်းယူနေတဲ့ VOA သတင်းတော်ကိုထက်အောင်ခန့်ကပြောပြမှာပါ
ဒီနေ့အော်တိုဝါ19ရက်မနက်အစောပိုင်းကကန်တော်ကြီးပတ်လန်းမှာရှိတဲ့ကန်တော်ကြီးပယ်လီဟိုတယ်၅လောင်းကနေစတင်ပြီးမီးလောင်ကျွမ်းခဲ့ပါတယ်။ဒီမီးလောင်ကျွမ်းခဲ့တဲ့အတွက်ကြောင့်မကာအိုနိုင်ငံသားသူအမျိုးသမီးရူဒန်ရရှိခဲ့ပြီးတေဆုံးသူအလောင်းတစ်လောင်းကိုမနက်ပိုင်းကတွေ့ရှိခဲ့ပါတယ်။နေ့လယ်၂နာရီခွဲကျော်မှာတော့တေဆုံးသူနောက်ထပ်အလောင်းတစ်လောင်းတွေ့ရှိခဲ့တယ်လို့မိသက်တပ်ဖွဲ့ဒုတိယညွှန်ကြားရေးမှူးဦးမြင့်စိုးကပြောပါတယ်
။တို့တို့၂နာရီခွဲကျော်တော့တို့တို့သိတာပဲ။ဒါအဲ့ဒါတော့ဘာမှမဒီရာစုကအပေါ်မှာဟိုရုပ်ရဆင်းချက်ကိုကျွန်တော်တို့အားလုံးဒီလိုကြည့်ရတယ်။တရားတွေဆိုတော့ဘလူးဘာသေးလေးမဆေးရသေးပါဘူးခင်ဗျာ။တရားကတော့ကြာကြာရတာပါဗျာ။ကြာတာတော့ကျွန်တော်တရားကိုဘာမှဘလူးဘာသူတင်နေပါပါတော့ရှိရှိပါဘူး။ဟိုစိတ်ချတာတော့ဟဲ့ဟဲ့ဟုတ်ပဲကျွန်တော်ကဘာမှဟိုစင်းအသေးစိတ်ကြီးတာလို့ကျွန်တော်ကဘယ်လိုလုပ်လို့ရှိ
တေဆုံးခဲ့သူများနဲ့ပတ်သက်ပြီးတော့စစ်ဆေးတရှိပါကတက်ဆိုင်ရာတန်ယုံနေရနေတဆင်အကြောင်းကြားပြီးတက်ဆိုင်ရာမိသားစုတွေကိုအဆင်ပြေအောင်စီစဉ်ပေးမယ်လို့ထူးလုပ်ငန်းစုဥက္ကဋ္ဌရုံးကတာဝန်ရှိသူဦးထေးလင်ကမနက်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါဗျာ။
နိုင်ငံသားပါလေဆိုတော့ကျွန်တော်တို့ကတရားစီစဉ်ပြီးတော့မှပြည်ပြည်သွားတဲ့တန်ယုံကလည်းတက်ဆိုင်မိသားစုအကြောင်းကြားလို့ကျွန်တော်တို့စီကတာဝန်ရှိတဲ့သူတွေကိုလည်းသူ့မိသားစုကိုတော့တွားတွေ့ပြီးတော့မှတရားလေးအဆင်ပြေပြီးတော့စီစဉ်ပေးဖို့နေထားမျိုး
မီလောင်ကျွမ်းကျင်းမှာဟိုတယ်အတွင်းမှာတဲခုတ်သူ140ကျော်ရှိပြီးအများစုမှာနိုင်ငံသားများဖြစ်ပါတယ်။ဒီကနေ့မနက်စော3နာရီခွဲကျော်ကလောင်ကျွမ်းခဲ့တဲ့မီဟာမနက်6နာရီခွဲကျော်အထိအပိသက်နှိမ့်သက်နိုင်ခဲ့ခြင်းမရှိဘဲမီလောင်ကျွမ်းမှုအဆင့်လေးတက်မှတ်ပြီးနှိမ့်သက်ခဲ့ရကမိသက်သမားအချို့လည်းဒဏ်ရာရရှိခဲ့ကြပါတယ်။ကနော်ဟီပယ်လီဟိုတယ်ဒီကိုလိုနီခေတ်1943ခုနှစ်ကတည်းကစတင်တည်ဆောက်ခဲ့တာဖြစ်ပြီးယခုမီးလောင်ခဲ့တဲ့နေရာတွေဟာအစ်စ်တည်ဆောက်ထားတဲ့နေရာများသာဖြစ်ပြီးတော့ကိုလိုနီခေတ်ကလက်ရာတွေလောင်ကျွမ်းခဲ့ခြင်းမရှိဘူးလို့ထူးကုမ္ပဏီတာဝန်ရှိသူတွေကပြောပါတယ်။အရင်ကရင်းစာဦးကိုရန်ကုန်လေလော့ကလပ်ဖြစ်စတင်တည်ဆောက်ခဲ့တာဖြစ်ပြီး1948ခုနှစ်မှာတော့အမျိုးသားဇီဝဘေးရာဆိုင်ရာပြတိုက်ဖြစ်ပြုပြင်ပြောင်းလဲဖွင့်လှစ်ခဲ့ပြီး1989ခုနှစ်မှာဟိုတယ်နဲ့ခီးတွားလာရေးလုပ်ငန်းကလွှဲပြောင်းရယူခဲ့ပြီးဟိုတယ်အဖြစ်စတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်2010ခုနှစ်မှာတော့ဥတည်စာပိုင်ဆိုင်တဲ့ထူးကုမ္ပဏီအုပ်စုကအစိုးရစီကနေနှစ်ရှည်ငားရန်လုပ်ကံခွင့်ကိုရရှိခဲ့ပြီးငားရန်ပြီး9နှစ်တွင်အခုလိုမီးလောင်ကျွမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော့ကိုထန့်အောင်ခန့်ဖြစ်ပါတယ်ခင်ဗျာဟောလိဝုဒ်ကနာမည်ကျော်ပုဂ္ဂိုလ်တဦးရဲ့လိင်ပိုင်းဆိုင်ရာမတရားလုပ်မှုတရားစွဲဆိုခံရမဲ့အခြေအနေမတင်ပြခင်အခုတော့ရခိုင်ပြည်နယ်ကထောင်ပေါင်းချီတဲ့မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်အိုးအိမ်စွန့်ခွာတွတ်ပြေးနေပြီးကုလသမဂ္ဂအရာရှိတွေကတော့ဒီလိုဒုက္ခသည်တွေနေရစွန့်ခွာနေရတာဟာလူမျိုးတုံးတပ်ဖြတ်မှုအဖြစ်ဥပမာပေးနိုင်တဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်လို့ပြောနေပါတယ်။အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့ရ ेंजर ဒုက္ခသည်တွေကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ပိတိဘက်ကဖြစ်နေတဲ့နေရာတွေကသူတို့ရဲ့ဆွေမျိုးမိတ်ဆွေတွေရဲ့အခြေအနေသတင်းကိုစိုးရိမ်တကြီးစောင့်ကြည့်နေကြသလိုသူတို့ကြုံနေရတဲ့အကျပ်တဲကိုဖြေရှင်းနိုင်ရေးအမေရိကန်အစိုးရကအရေးယူဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းနေပါတယ်။ VOA သတင်းတော့ကိန်းဖာရာဘော့ရဲ့သတင်းလှော်ကိုကိုရန်နိုင်ကပြောပြမှာပါ။
အမေရိကန်ပြည်ထောင်စုရှီကာဂိုမြို့ကို2012ကရောက်လာပြီးကတည်းကအက်ဘဒူဂျမာအမန်နျူလာဟာရခိုင်ပြည်နယ်မှာရှိတဲ့သူ့ရဲ့မိသားစုနဲ့အမြဲတမ်းအဆက်အသွယ်ရှိခဲ့တာပါ။ဒါပေမဲ့အခုနောက်ဆုံးအခြေအနေကတော့သူ့အတွက်ရဒမေးစရာဖြစ်စေတယ်လို့ပြောပါတယ
်။ They tell me that the current situation is very worse because of the
စစ်တပ်ကသူတို့ကိုဝိုင်းထားတာကြောင့်အခြေအနေတွေကအရန်ဆိုးနေတယ်လို့သူတို့ကပြောပါတယ်။
နောက်ဆုံးချိန်သူရွာနဲ့အဆက်အသွယ်ယာရုံးကတော့မီးလောင်နေတာတွေကိုတွေ့ခဲ့ရတယ်လို့ပြောပါတယ
်။ We don't know who set fire in my village the houses burning
ဘသူကမီးရှို့တယ်ဆိုတာကျွန်တော်တို့မသိပါဘူး။ဒါပေမဲ့ကျွန်တော်တို့ရွာမှာတော့အိမ်တွေမီးလောင်နေပ
ါ။အမန်ယူလာကတော့စစ်တပ်ဒါမှမဟုတ်စစ်တပ်နဲ့ပတ်သက်တဲ့သူတွေကမီးရှို့ခဲ့တာလို့တန်ဆာရှိနေပါတယ်။မြန်မာအနာပိုင်တွေဘက်ကတော့မီးရှို့တဲ့သူတွေကိုပစ်တင်လိုက်သလိုဖြစ်နေတဲ့ပြဿနာတွေအပေါ်ချက်ကားပြောဆိုနေကြတယ်လို့လည်းပြောပါတယ်။အနာပိုင်ဒီဘက်ကသတင်းတောက်တွေနဲ့အကူအညီပေးတဲ့အဖွဲ့ကိုအဲ့ဒီဒေသကိုသွားဖို့ကန့်သက်ထားတာကြောင့်အခြေအနေတွေကိုအမှန်တိုင်းသိဖို့တော့ခက်ခဲနေစေဖြစ်ပါတယ်။ဒါပေမဲ့ဒီဒေသကထွက်ပြေးနေကြတဲ့သူတွေကတော့တတန်နဲ့ထွက်နေကြတယ်လို့ Med Global အဖွဲ့ကဒေါက်တာ Imran Akbar ကပြောပါတယ
်။ What he's saying is people have been killed, the roads have been closed, the mosques have been burned, the houses have been burned.
လူစီကကြားရတာကတော့အတူတူပါပဲ။စစ်တပ်ကလာပြီးတော့ရွာတွေကိုမီးရှို့တယ်ပြီးတော့ပစ်တယ်အသက်12နှစ်နဲ့အထက်တွေအားလုံးကိုဖမ်းပြီးတော့မနှိမ့်ကျင်နေဆိုတဲ့သတင်းတွေကလည်းအများကြီးပါသူတို့အနေနဲ့ဘာမှယူမသွားနိုင်ပဲရွာသားတွေကတောင်လီပေါ်ကိုတက်ပြေးကြပါတယ
်ဒေါက်တာအင်မရန်အက်ဘာဟာဘင်္ဂလားဒေ့ရှ်ရှီကာဂိုမြို့ကိုမကြာခင်ကပြန်ရောက်လာခဲ့တာပ
ါ The lines are a mile long waiting for food distribution and it rains there every day
ဆာဆာရောက်တဲ့စောင့်နေကြတဲ့လူတိုင်းကြီးကအရှိကြီးပါအဲ့ဒီမှာနေတိုင်းမိုးရွာပြီးတော့ရွှွန်တွေဘွက်တွေနဲ့ဆိုတော့များစွာဖြစ်တော့ကားနဲ့သွားလို့မရပါဘူးပြီးတော့အင်တာတွေလည်းကောင်းကောင်းမွန်မွန်လုံလုံလောက်မရှိတဲ့အတွက်ကာလာဝမ်ယောဂာနဲ့တခြားကုသယောဂာတွေဖြစ်ဖို့အကောင်းဆုံးနေရာလို့ဖြစ်နေပါတယ
်။ဒေါက်တာအက်ဘာဟာအမေရိကန်အထက်လွှတ်တော်မဲ့ဒစ်ဒါဘန်နဲ့ရှီကာဂိုမြို့မှာရှိတဲ့ရ ेंजर ယဉ်ကျေးမှုစင်တာမှာတွေ့ဆုံခဲ့ပြီးအမေရိကန်လွှတ်တော်အမတ်တွေနဲ့ဒီကိစ္စကိုအကူအညီပေးဖို့တောင်းဆိုခဲ့ပါတ
ယ်။ What we know is this. There is an ethnic cleansing taking place in Myanmar.
ကျွန်တော်သိတာကတော့မြန်မာနိုင်ငံမှာဒီကနေ့လူမျိုးတုံးသက်ဖြတ်မှုတွေဖြစ်နေတယ်ဆိုတာပါပဲ
။ Mr. Durban ကတော့မြန်မာနိုင်ငံနဲ့နိုင်ငံစစ်ဖက်ဆက်ဆံရေးတွေကိုချက်ချင်းရပ်တန့်ပစ်စေခြင်းတယ်လို့ပြောပါတယ်
။ They should allow UN observers in immediately to see all of the territory in Myanmar.
သူတို့အနေနဲ့ကုလသမဂ္ဂလေးလစောင့်ကြည့်သူတွေကိုမြန်မာနိုင်ငံကရိုဟင်ဂျာတွေအခုလောလောဆယ်နေတဲ့နေရာအလုံးကိုအခုချက်ချင်းတွေ့ကြည့်ဖို့ခွင့်ပြုသင့်ပါတယ်။ဒီပေါ်မှာဘာကြောင်းပြချက်မှပေးစရာမလိုပါဘူး။ဒါကိုခွင့်မပြုမချင်းအမေရိကန်ပြည်ထောင်စုအနေနဲ့အခုညီတွေကိုပေးစရာအကြောင်းမရှိပါဘူး။
အမေရိကန်ဆိုရဘက်ကဘလိုပုံစံမျိုးနဲ့ပဲအရေးယူယူသူ့မိသားစုကိုကူညီဖို့အတွက်နောက်မကျသေးဘူးလို့အဗ်ဒူအမန်ယူလာကတော့မျှော်လင့်နေပါတယ်
။ The military is still doing the same thing that they did before, set fire, killing.
မြန်မာစစ်တပ်ဘက်ကတော့အရင်တိုင်းမီးတွေရှို့ပြီးရိုဟင်ဂျာတွေကိုတန့်နေတော့မှဒါကြောင့်ကျွန်တော်တို့ရဲ့ပထမရည်မှန်းချက်ကဒါကိုအဆုံးသတ်ဖို့ပါ။ကျွန်တော်အနေနဲ့အထက်လွှတ်တော်အမတ်ဒါဘန်ကိုလှုပ်ပေးစီချင်တာကသူ့အနေနဲ့လွှတ်တော်ထဲမှာဒီကိစ္စကိုပြောဖို့နဲ့ကျွန်တော်တို့ရဲ့သမရာကြီးအနေနဲ့လည်းမြန်မာအစိုးရကိုချက်ချင်းအရေးယူဖို့ပ
ါသူဖြစ်စေခြင်းနဲ့အတိုင်းလှုပ်ဆောင်ခဲ့မယ်ဆိုရင်တော့ရိုဟင်ဂျာတွေတိမ့်နဲ့ချီပြီးထွက်ပြေးနေရတဲ့ဒီလူမှုဘေးဒုက္ခကြီးကိုရပ်တန့်ဖို့ဦးတည်လာနိုင်စေမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
ကိုရနိုင်တင်ပြခဲ့တာပါအခုနားဆင်ရမှာကတော့ဟောလိဝုဒ်ရုပ်ရှင်လောကမှာဩဇာအကြီးဆုံးပုဂ္ဂိုလ်တွေကတူဖြစ်တဲ့ဟာဗေးဝင်းစတင်ဟာဆယ်စုနှစ်နဲ့ကြီးလိမ်မိုင်းဆိုင်ရာမတရားလုပ်တာတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တိတ်ခါအကြီးကျယ်ကြနေပြီးရာဇဝတ်ပြစ်မှုနဲ့တရားစွဲဆိုခံရမယ့်အခြေအနေထိရောက်နေပါတယ်။အခုအဖြစ်အပျက်ကြောင့်အမေရိကန်ပြည်ထောင်စုမှာလိမ်မိုင်းဆိုင်ရာမပွဲမရအလုပ်ခံရတာတွေမျိုးသိမ့်နေကြတဲ့အလေးအထားတွေပြောင်းလာနေပြီလား။ VOA သတင်းတော့ Caroline Prisotti ပေးပို့တဲ့သတင်းကိုမက်ခင်ဖြူတွေးကပြောပြမှာပါ။
Harvey Weinstein တယောက် Arizona ပြည်နယ်ကပြန်လည်ထူထောင်ရေးသင်တန်းတစ်ခုကိုသွားဖို့ Los Angeles မြို့ကနေထွက်ခွာချိန်မှာအခုလိုပြောသွားပါတယ
်။ I gotta get help, guys. You know what? We all make mistakes.
ကျွန်တော်အကူအညီယူမှဖြစ်တော့မှာပါ။ခင်ဗျားတို့လည်းသိပါတယ်။လူတိုင်းအမားလုပ်တတ်ကြတာပဲဗျာ
။ Weinstein ကသူတို့ကိုလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားတာမတရားပြုကျင့်တာတွေလုပ်ခဲ့တယ်လို့အမျိုးသမီး25ယောက်ကျော်ကဆွဆွဲထားပါတယ်။Hollywood မှာအအောင်မြင်ဆုံးရုပ်ရှင်ထုတ်လုပ်ရေးစတူဒီယိုတစ်ခုကို Weinstein ကထူထောင်ခဲ့တာပါ။သူစတူဒီယိုမှာဖန်တီးခဲ့တဲ့အရောင်းရဆုံးရုပ်ရှင်ဇာတ်ကားတွေမှာရတဲ့အော်စကာဆုတွေဆိုရင်81ဆုအထိတောင်ရှိပါတယ်။အရင်သမ္မတဘရက်အိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်တို့ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေအတွက်လည်းသူငွေလူခဲ့ပူပါတယ်။ဩဇာအရှိန်အဝါရှိတဲ့အမျိုးသားတစ်ယောက်အနေနဲ့အမျိုးသမီးငယ်တွေလေးစားအားကြအောင်လုပ်ခဲ့တာပါ။ရုပ်ရှင်တရုတ်ဆောင်အမ်မာသွန်ဆန်ကအခုလိုပြောပါတယ်။
I don't think you can describe him as a sex addict. He's a predator. That's
လင်ကိစားယူသွင်းနေတဲ့လူလို့တော့ပြောလို့မရပါဘူး။မင်းကလေးတွေကိုရရင်ရသလိုယူမဲဆိုတဲ့လူမျိုးပါဒီနှစ်ခုကမတူပါဘူးလို့ရုပ်ရှင်သရုပ်ဆောင်အမ်မာသွန်ဆန်ပြောသွားတာပါအချိန်ဝါရှိတဲ့အမျိုးသားတွေနဲ့ပတ်သက်လာရင်အမျိုးသမီးတွေဘာကြောင့်ထုတ်ဖော်မပြောရကြတာလဲဆိုတာနားလည်လို့ရတယ်လို့လိမ်မိတ်ဆိုင်ရာမတရားပြုကျင့်မှုဆိုင်ရာမူဝါဒအကြံပေးလီဇလင်းဂျေကော့ပစ်ကပြောပါတယ
် Reputation as the person who doesn't go along the person who doesn't
လူတွေနဲ့မတည့်တဲ့သူဘယ်လိုပြုမှုနေထိုင်ရမယ်ဆိုတာကိုမသိတဲ့သူဆက်ဆံရခက်ခဲတဲ့သူအဖြစ်အမြင်ခံရတာတွေဖြစ်လာတယ်လို့ လီဇလင်ဂျေကော့ပစ်ကပြောသွားတာပါဒါပေမဲ့အဲ့ဒီလိုအမြင်ခံရမှာကိုကြောက်တဲ့စိတ်တွေအခုတော့ပြောင်းလာပုံရတယ်လို့အမျိုးသမီးနဲ့ဟောလိဝုဒ်ဆိုတဲ့ဘလော့တစ်ခုကိုထောင်ထားတဲ့မယ်လီဆာဆီလ်ဖစ်စတိန်ကပြောပါတယ
် The reaction has been tectonic
တုံ့ပြန်ချက်တွေကကြီးကြီးမားမားပြောင်းလဲလာပါတယ်အမျိုးသမီးတွေထုတ်ဖော်ပြောရဲလာတဲ့အခါဩဇာကြီးသူတွေကြာရှုံးတာပဲလို့သူကပြောပါတယ်။တချင်ကအများခြေခင်မှုရခဲ့တဲ့သရုပ်ဆောင်ဘီလ်ကော့စပီဆိုရင်လေအမျိုးသမီး90ကျော်ကသူတို့ပေါ်မှာလိမ်မိုင်းဆိုင်ရာမတရားပြုကျင့်တာတွေရှိတဲ့ဆိုတာကိုထုတ်ဖော်ပြောခဲ့ကြပြီးတဲ့နောက်ရာဇဝတ်မှုနဲ့ရုံးတင်စစ်ဆေးခံရဖို့စောင့်နေရပါတယ်။ Fox သတင်းဌာနကိုထူထောင်သူ Roger Ailes ကတော့အလားတူဆွဆွဲမှုတွေအများပြားကြုံခဲ့ရပြီးတဲ့နောက်မှာယာရုကနှုတ်ထွက်သွားခဲ့ရတာပါ။နိုင်ငံရေးလောကမှာလည်းအလားတူဖြစ်ရတွေ့ရှိပေမဲ့လို့ရလက်ချင်းကတော့မတူပါဘူး။1990ပြည်လုံးနှစ်တွေအတွင်းကသမ္မတဟောင်းဘီကလင်တန်နဲ့လက်ရှိသမ္မတဒေါ်နယ်ထရမ့်တို့လည်းလင်ကိစနဲ့ဆွဆွဲခင်ရတာတွေရှိပေမဲ့လို့သူတို့ကတော့အခုချိန်ထိအောင်မြင်မှုရနေသေးပါအမျိုးသမီးတွေအနေနဲ့ကတော့လက်ရှိအခြေအနေကိုစိတ်ကုံလာနေကြပြီလို့ Silverstein ကပြောပါတယ
် This has pushed it into the forefront and we must all remember that Hollywood is a global industry 70 cents of every dollar
ရောက်လာအောင်တွန်းပို့လိုက်တာပါ Hollywood ဟာကမ္ဘာလုံးဆိုင်ရာနေရာတစ်ခုပါအမြတ်ငွေဒေါ်လာမှာပြား80ကအမေရိကန်ပြည်ထောင်စုအပြင်မှာရတာဖြစ်ပါတယ်။ရုပ်ရှင်လောကကိုဦးဆောင်တဲ့တိုးတက်တဲ့မြို့တစ်ခုအဖြစ်ဟောလိဝုဒ်ကိုလူတွေကမြင်ကြတာပါ
။ဘယ်နေရာဘယ်ဌာနမှာပဲဖြစ်ဖြစ်အမျိုးသမီးတွေမဟုတ်ဘဲအမျိုးသားတွေကအပြောင်းလဲဖြစ်အောင်ချမှတ်လှုပ်ဆောင်တင်တယ်လို့တချို့ကပြောကြပါဗျ။အလုတ်ခန့်တဲ့နေရာမှာပွင့်လင်းမြင်သာမှုထားပြီးအထက်ပိုင်းစီမံခန့်ခွဲတဲ့နေရာတွေမှာအမျိုးသမီးတွေကိုပို့ပြီးတော့ခန့်အပ်တင်တယ်လို့ပြောကြပါဗျ။ဟောလိဝုဒ်ကအမျိုးသမီးတွေအထက်ကတော့အဲ့လိုအထက်ပိုင်းနေရာတွေမှာရလာဖို့ဆိုတာလွယ်ကူတဲ့ခြေလှမ်းတစ်ခုတော့မဖြစ်နိုင်ပါဘူး။ပြီးခဲ့တဲ့နှစ်အတွင်းထိတ်တန့်ရုပ်ရှင်ဆက်ကတရာမှာအမျိုးသမီးဒါရိုက်တာလုပ်တဲ့ဆက်ကဆိုလို့လေးကားပဲရှိပါရဲ့ရှင်
။မက်ခင်ဖြူတွေးပြောပြခဲ့တာပါ။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00-9:00ခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu ကနေဖန်ယူရှုစားနိုင်ပါတယ် VOA ကနေထုတ်လွှင့်သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပ
ါလို့ပဲကတလွန်းညားဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်ဖို့ဆက်လက်ချင်းချောင်းနေမှာဆိုရင်ဒေသနရလွတ်တော်မှာခွဲထွက်ရေးအတွက်မဲခွဲဆုံးဖြတ်မှာဖြစ်ကြောင်းကတလွန်းညားကောင်းဆောင်ကာလစ်ပတ်ချမွန်ကဒီကနေ့ပဲပြောလိုက်ပါတယ်စပိန်ဝန်ကြီးချုပ်မာရီယိုနိုရာခွိုင်းကတော့ကတလွန်းညားဒေသမှာဒီလဆန်းကကျင်းပတဲ့လူမှုဆန္ဒခရင်ပွဲပြီးတိကျလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကြီးညာခဲ့တာရှိမရှိဒီကနေ့ကြာသပတေးနေ့နောက်ဆုံးထားရှင်းရှင်းလင်းလင်းပြောဖို့ကတလွန်းညားကောင်းဆောင်ကိုပြောဆိုထားတာပါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်ကန်တခုကိုတာလီဘန်တပုံနဲ့ဒီကနေ့ဝင်ရောက်စီးနှင်းတိုက်ခတ်ရမှာစစ်သား43ယောက်ထက်မနည်းကြာဆုံးသွားကြောင်းအာဖဂန်ကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကန္ဒါဟာမြို့ကစစ်ကန်မှာမနည်းစောပိုင်းတိုက်ခတ်မှုကြောင့်စစ်သား9ဦးဒဏ်ရာရပြီး6ယောက်ကတော့ပျောက်ဆုံးတယ်။စစ်သွေးကြွရည်လက်ကဒီသတင်းပတ်ဆိုဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့မှာအစိုးရတပ်ဖွဲ့ရဲ့လက်ချက်နဲ့ထိတ်တန့် IS စစ်သွေးကြွတူတည်ဆုံးခဲ့ကြောင်းတယ်လို့ယုံကြည်ရကြောင်းဖိလစ်ပိုင်စစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။ဒီလနေ့စောပိုင်းကအပြန်အလှန်ပြစ်ခတ်မှုတွေမှာတည်ဆုံးသူစစ်သွေးကြွ20လောက်တည်းကမလေးရှားနိုင်ငံဘွားမိုဟာမက်အက်မဲလဲပါဝင်ကြောင်းယူဆထားကြတာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူခွင့်ရချိုးဖောက်မှုတွေကျူးလွန်နေတယ်လို့စစ်စွဲခံနေရတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားတံခတ်ရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ကောင်းဆောင်တွေပေါ်ပြည်ဝင်ခွင့်တားမြစ်တာလို့တခတ်မှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုအလွှတ်တော်အမတ်40ယောက်ကလက်မှတ်ရေးထိုးတိုက်တွန်းခဲ့ကြတာဖြစ်တဲ့အကြောင်း Reuters သတင်းကဖော်ပြလိုက်တာပါ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းလွင့် engineer ကတော့ Justin Twig ဖြစ်ပါတယ်။ VOA American အတန်းညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ16.25ရူကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.